ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကလာမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲအနိုင်ရရှိမှုနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်ဩဇာတရားမှုရှိနိုင်ဖို့အမေရိကန်မဲဆန္ဒရှင်တွေကိုပြင်ပထားပြီးခေတ်မီနည်းပညာတွေနဲ့တိုးချဲ့လှုပ်ဆောင်နေတယ်လို့အမေရိကန်ထောက်လှမ်းရေးဌာနကတောက်ကြနေမှာပြောဆိုပါတယ်။အထူးသဖြင့်တော့ရုရှားဖြစ်ပြီး Republican သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရရေးအတွက်အထောက်အပံ့ဖြစ်စေမဲ့လှုံ့ဆော်မှုတွေလုပ်နိုင်တဲ့အန္တရာယ်ရှိတယ်လို့ထောက်လှမ်းရေးဌာနကပြောပါတယ်။ရုရှားအစိုးရကျောင်းနောက်ခံပေးထားတဲ့ RT သတင်းဌာနဟာသမ္မတဟောင်းဒေါ်နယ်ထရန့်ကိုပေါ်လွင်စေပြီးဒုတိယသမ္မတကာမလာဟဲရစ်ကိုမေးမြန်းအောင်လိုတဲ့ရုရှားအစိုးရသဘောထားကိုဖော်ဆောင်ပေးနေတယ်လို့ဆိုပါတယ် RT သတင်းဌာနကအမေရိကန်နဲ့အနောက်တိုင်းလူပုဂ္ဂိုလ်တွေတံဖန်တီးထားတဲ့သတင်းကွန်ရက်တွေကိုတိစောက်ပြီးရုရှားကိုလိုလားတဲ့ပြောဆိုဝါဒဖြန့်နာတွေကိုလည်းလုပ်နေတယ်လို့ပြောပါတယ်တရုတ်အနေနဲ့ကတော့သမ္မတလောင်းထရန့်ရဲ့ထရန့်နဲ့ဟဲရစ်တို့အကြတိတ်မကွာလဘူးလို့အမြင်ရှိပေမဲ့အခြားနိုင်ငံရေးနယ်ပယ်တွေမှာဩဇာတရားမှုရှိအောင်လုပ်နေတာတွေရှိတယ်လို့ထောက်လိုင်းရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရေးမှာကွဲပြားစေတဲ့အကြောင်းအရာတွေကိုလှုံ့ဆော်တာတွေနဲ့နိုင်ငံရေးပါတီတွေကိုအကောင်းမမြင်အောင်လုပ်တာတွေရှိတယ်လို့ဆိုပါတယ်။